မြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတဲ့စကိုင်းတိုင်းအတွင်းမှာမြေမြုံမိုင်းတွေကြောင့်ဒေသခံအရသားတွေထိခိုက်လာတာရှိနေပါတယ်။ဒီလိုထိခိုက်လာတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်ခဲ့ပါတယ်။စကိုင်းတိုင်းတွေကအခြေအနေတွေနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းရေဦးမြို့နယ်6မိုင်သာကွာဝေးပြီးစိုက်ပျိုးရေးအတွက်ရေသွင်းရေထုတ်ပြုလုပ်တဲ့မူးပေါင်ဘေးမှာရှိတဲ့ကုန်းသာရွာကိုဇန်နဝါရီလ14ရက်နေ့ကမြန်မာစစ်တပ်ကဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့ပါတယ်။နေမြေရှင်းလင်းမှုအတွင်းကုန်းသာရွာထိပ်ကမူးပေါင်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအနှဲငယ်ဖြစ်ပွားခဲ့ပြီးကုန်းသာကျွော်ကနေ90လဲမိရှုခံခဲ့ရပါတယ်။ဇန်နဝါရီလ15ရက်နေ့မှာမြန်မာစစ်တပ်တွေကုန်းသာရွာကနေပြန်လည်ထွက်ခွာသွားတဲ့အချိန်မှာကျွော်သားတွေဟာကျွော်တွေကိုပြန်လည်ဝင်ရောက်နေထိုင်ခဲ့ကြပြီးဇန်နဝါရီလ16ရက်နေ့မှာကုန်းသာရွာကိုစပားလာရောက်ဝယ်ယူသူ2ဦးဟာရွာထိပ်မှာရှိတဲ့အပင်ရိပ်မှာကားရက်ပြီးလန်းစင်းလျှောက်တဲ့အချိန်မှာမြေမြုံမိုင်းနင်းမိပြီးတဦးကခြေရောက်ဖြတ်တောက်ခဲ့ရတယ်လို့နောက်တဦးကလည်းဝမ်းပိုက်တွေမှာဒဏ်ရာတွေရရှိခဲ့ပါတယ်။အလားတူပဲဇန်နဝါရီလ18ရက်မှာကုန်းသာရွာသူတဦးရဲ့တမီးဖြစ်သူအသက်10နှစ်သာရှိသေးတဲ့ကလေးငယ်ဟာအိမ်အနောက်ဘက်မှာစော်ကစားနေစဉ်မြေမြုံမိုင်းနင်းမိပြီးဘယ်ဘက်ခြေရောက်ဟာဒူးဆက်အောက်ပိုင်းကနေဖြတ်တောက်လိုက်ရပါတယ်။အဲ့ဒီနေ့ကသူမရဲ့ကလေးကြုံတွေ့ခဲ့ရပုံကိုအခုလိုပြန်လည်ပြောပြပြီးခြေရောက်ဖြတ်တောက်လိုက်ရတာကြောင့်ကလေးငယ်ဟာစိတ်ဒဏ်ရာရနေတာရှိတယ်လို့ပြောပါတယ်။
ကလေးကအဲ့ဒီကအဲ့ဒီနောက်ခေးကိုသွားဆော့တာဆော့တာတော့အဲ့ကလေးလေးကိုမေးပြီးတော့ကြတော့သမီးရတဲ့အဲ့နောက်လေးကိုတဲ့လို့ခြေတော်ဟိုကခုံးပေါက်ပြီးတော့မှာတဲ့အဲ့လိုမျိုးလေးဆော့ဟာဆော့နေရတဲ့အဲ့လိုဆော့ရင်းကလည်းကြုံမှာဆော့ဆော့ခြင်းနဲ့အဲ့လိုမျိုးလေးအဲ့လိုဖြစ်သွားတာအဲ့ဒီချိန်နေမှာတော့အဲ့လိုမျိုးသူတယောက်ချင်းရှိတဲ့ခါတော့သူဟာသူလို့ဒီကဒီဟာနဲ့ကြည့်ပြီးတော့မှာလို့တွေ့ပြီးတော့မှာသူဝမ်းတစ်ခါတည်းကအဲ့လိုဝမ်းနေတာတော့ဘာလို့အဲ့လိုတော့ဖြစ်တယ်ဒီလေဒီချင်းကတော့အလိုဒီလိုအဖော်လေးတွေကဆော့နေရင်ကတော့အားကြတော့တခါတလေတော့မေ့နေတတ်တယ်
။ဒီဖြစ်စဉ်တွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းရှာဆက်တွေနဲ့မိုင်းရှင်းလင်းရေးလုပ်ခဲ့ချိန်မှာတော့နောက်ထပ်မြေမြုံမိုင်းနှလုံးကိုထပ်မံတူးဖော်မိတယ်လို့ဒေသခံတွေကပြောပါတယ်။ကုန်းသာရွာထိပ်ကမူးပေါင်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲ3ချိန်ဖြစ်ခဲ့ဘူးပြီးအရင်အချိန်တွေကမြေမြုံမိုင်းထားခဲ့တာမရှိဘဲနဲ့အခုတစ်ချိန်သာပထမဆုံးဖြစ်တယ်လို့ကုန်းသာကျေးရွာသားတူကအခုလိုပြောပါတယ်။
ကလေးရကြတော့ဒီစိတ်ကောင်းဒီမရပါတသားတွေမကြမ်းကြမ်းကျွန်တော်တို့ကရှေးကင်းနဲ့ဟိုရှေးကင်းမှုကြီးမှာဟိုအကုန်လုံးချင်းပြီးဆိုမှဒီလိုမြန်တွန်းတာပေါ့နော်ကျင်းမုန်းတွေပါလေကျန်မာတွေပါလေအဲ့လိုပဲရှင်းနေကြတာပေါ့နော်ခါတိုင်းကျွန်တော်တို့စိတ်ကောင်းနေထိုးရမှာအောင်ဒီကစိတ်ကောင်းမှကြတော့ကျွန်တော်ရေကူးနေမှာဘယ်ဟုတ်မှမမှန်မထားခဲ့ဘူးပဲကြည့်ရမှာစိတ်ကောင်းထိုးရတိုင်းကျွန်တော်တို့ကမှပထမဦးဆုံးထားခဲ့တာက
ြဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးသူ့ရဲ့ယူဆချက်ကိုအခုလိုပြောပြပါတယ်
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာအဲ့ဒီရွာကိုတို့ကစိုးမမှုယူထားပြီးသားစိုးမမှုယူထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမိုင်းကြီးဟာလားသူတို့ထောင်တဲ့မိုင်းပဲဆိုတာကိုကျွန်တော်ကပြောလို့ရတယ်ကျွန်တော်ပြည်သူတွေမှာနင်းမိုင်းဆိုတာအခုချိန်ထိလုံနိုင်စွာမရှိသေးဘူ
းရေဦးမြို့နဲ့ကက်လျက်ခင်ဦးမြို့နယ်ထဲမှာတော့မြန်မာစစ်တပ်ကနေမြေရှင်းလင်းခဲ့တဲ့နေရာတွေမှာမြေမြုံမိုင်းတွေအသုံးပြုခဲ့တာရှိခဲ့ပြီးအိမ်မွေးတိရစ္ဆာန်နဲ့အိမ်စည်းကားတွေထိခိုက်မိခဲ့တဲ့ဖြစ်စဉ်ရှိခဲ့ပြီးလူထိခိုက်မိရတော့မရှိဘူးလို့ခင်ဦးဒေသခံသူကပြောပါရယ်မြန်မာစစ်တပ်ဟာစစ်ရေးအရဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိခိုက်စေဖို့ရည်ရွယ်တာဖြစ်ပေမဲ့ပြည်သူတွေထိခိုက်နေတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတူကအခုလိုပြောပါရယ
်ပြည်သူတွေပဲကျွန်တော်ခါရတာများတာပေါ့
အခုလိုမြေမြုံမိုင်းတွေနေမိတဲ့ဖြစ်စဉ်ကြောင့်စကိုင်းတိုင်းကစစ်ဘေးရှောင်တွေမှာစိုးရိမ်မှုတွေလည်းရှိလာနေပါတယ်အရင်ကမြေမြုံမိုင်းနင်းမိမှုဖြစ်စဉ်တွေဟာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေစစ်ဖြစ်ပွားနေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့မှာတာအဖြစ်များပြီးအခုအခါမှာတော့မြန်မာစစ်တပ်ကိုလက်နက်ကင်ခုခံမှုအားကောင်းလာပြီးတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းနင်းမိတဲ့ဖြစ်စဉ်တွေရှိလာနေရလဲဖြစ်ပါတယ်ခင်ဗျာ။